ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မှာလောင်ကျွမ်းနေတဲ့ကြီးမားပြင်းထန်လာတဲ့တော်မီဟာလမ်းကြောင်းပြောင်းလာပြီးဟက်တာ400လောက်ကျေပြန့်ကြီးထွားလာလို့မိသက်သမားတွေဟာစနေနေ့မှာလည်းအပြင်းအထန်မီးငြှိမ်းတက်နေရပါတယ်။လာမယ့်ရက်တွေထဲမှာအရှိတ်ဘက်ကန်ယုံတန်းမှာလေဖျားနိုင်ရှယ်ဝန်းကြောင်းလေတိုက်နှုံးမြင့်မားဖို့ရှိနေလို့တော်မီကိုအချိန်မီထိန်းချုပ်နိုင်ဖို့ကြိုးစားနေရပါတယ်။တော်မီကြောင့်အင်္ဂါနေ့ကလေးကသေဆုံးသူ11ဦးထိရှိနေပြီးတော့13ဦးထက်မနည်းလဲပျောက်ဆုံးနေတာအဆောက်အအုံ12,000ကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်။ပျက်စီးတွေရှင်းလင်းဖယ်ရှားပြီးချိန်မှာသေဆုံးသူဥယျာဉ်တိုးလာနိုင်ကြောင်းလည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။တော်မီလောင်ကျွမ်းနေတဲ့နေရာ5ခုတည်းကအကြီးဆုံးဖြစ်တဲ့ပါလီစိတ်ကမီဟာလမ်းကြောင်းပြောင်းသွားလို့ဆန်ဖာနန်ဒိုတောင်ကြားအောက်ခြေကဒေသခံတွေကိုနေအိမ်တွေကနေဆွတ်ခွာကြဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်။ယူဘကအနုပညာပစ္စည်းတွေကိုစုဆောင်းထားတဲ့ J. Paul Getty ပြတိုင်နဲ့ UCLA တက်ကသိုလ်တို့ကိုလည်းမီကချိမ့်ချောင်းနေပါတယ်။တကယ်လို့သာမီးဟာပြည်내ဖြတ်အဝေးပြေးလက်မကြီးအမှတ်405ကိုကျောလာနိုင်ခဲ့ရင်လူနေထူထပ်တဲ့ဟောလိဝုဒ်တောင်ကုန်းဒေသနဲ့ဆန်ဖာနန်ဒိုတောင်ကြားတို့ကအနည်းငယ်ကျောက်လာနိုင်မှာလည်းဖြစ်ပါတယ်ခင်ဗျ။